မင်္ဂလာပါရှင်လွတ်လပ်တဲ့အာရှတန် RFA ရဲ့2024ခုနှစ်ဩဂုတ်လ9ရက်တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမသတိမင်းစင်ပါရှင်ဒီနေ့အစီအစဉ်မှာတန်ရွဲထောင်ကနိုင်ငံရေးအကျဉ်းသား40ကျော် AA ပြန်လွှတ်တဲ့တဲ့ရင်သတင်းဆောင်မှာဘတ်စင်ကန်နာနဲ့တိုင်းသားဘာသာအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုတော့သတင်းတွေကိုအရင်ဆုံးတင်ပြပါမယ်ရှင်။ရခိုင်ပြည်နယ်တန်ရွဲအကျဉ်းထောင်ကကဲထုတ်ခဲ့တဲ့နိုင်ငံရေးအကျဉ်းသားတွေက42ဦးကိုဒီလ6ရက်နေ့ကစပြီးမိသားစုတွေစီပြန်ပို့ပေးနေတယ်လို့အာရခတက်တော် AA ကမနေ့ကသတင်းထုတ်ပြန်ပါတယ်။ဇွန်လ16ရက်နေ့မှာတန်ရဲထောင်ကို AA ကသိမ်းယူပြီးနိုင်ငံရေးပုံမှန်တွေအပါအဝင်စစ်ကောင်စီကဖမ်းဆီးထားတဲ့အကျဉ်းသား390ကျော်ကိုကယ်ထုတ်ခဲ့တယ်လို့ဆိုပါရယ်ကယ်ထုတ်နေချိန်မှာစစ်ကောင်စီဘက်ကပစ်လိုက်တဲ့လက်နက်ကြီးထိမှန်ပြီး9ယောက်သေဆုံးခဲ့တယ်လို့ပြောပါရယ်ကယ်ထုတ်လာသူတွေမှာနိုင်ငံရေးအကျဉ်းသား43ယောက်ပါဝင်ပြီးကယ်ထုတ်နေစဉ်အတွင်း2ယောက်ကအသက်ဆုံးရှုံးသွားခဲ့တယ်လို့လည်းဆိုပါရယ်လူလူချီယာခေါင်းစဉ်နဲ့ရှေးလေးလုံးအရေးတော်ပုံအတွင်းကသတင်းစာတွေပြပွဲနဲ့36နှစ်မြောက်ရှေးလေးလုံးအရေးတော်ပုံအထိမ်းအမှတ်အခမ်းအနားကိုထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့က Golden Land Solidarity Collective မှာမနေ့ကကျင်းပပါတယ်။ဗမာပြည်ရင်းစစ်ပြတိုက်နဲ့ရဲနာပုံတက္ကသိုလ်ကျောင်းသားသမဂ္ဂတို့ပူးပေါင်းပြီးကျင်းပတာပါ။ဗမာပြည်ရင်းစစ်ပြတိုက်ကစုဆောင်းထားတဲ့88အရေးတော်ပုံအတွင်းကျောင်းသားတွေနဲ့ပြည်သူတွေဦးစီးထုတ်ဝေခဲ့တဲ့သတင်းစာတွေကိုခင်းကျင်းပြသပြီးဒီသတင်းစာတွေဟာလူလူလှုပ်ရှားမှုအရှိန်ဟုန်နဲ့အားကောင်းခဲ့တဲ့ပြရုပ်တွေဖြစ်ခဲ့တယ်လို့ဆိုပါရယ်။ပဋိပက္ခဖြစ်ပွားနေတဲ့မြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့အရှေ့အလယ်ပိုင်းမှာရှိတဲ့သူ့နိုင်ငံသားတွေကိုလုံခြုံရေးအတွက်အစွမ်းကုန်ကာကွယ်ပေးဖို့သက်ဆိုင်ရာနိုင်ငံကအာဏာပိုင်တွေကိုဗီယက်နမ်တန်ယုံကမြစ်တာရက်ခံထားတယ်လို့ VNM News ကမနေ့ကဖော်ပြပါရယ်။မဖြစ်မနေအမှန်တကယ်လိုအပ်တာကလွဲလို့ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်လိုအခြေအနေရှုပ်ထွေးနေတဲ့နေရာတွေကိုရှောင်ဖို့သူနိုင်ငံသားတွေကိုနိုင်ငံသားရေးဌာနကဆက်လက်ပြောကြားနေတယ်လို့လည်းပြောပါရယ်။တကယ်လို့အဲ့ဒီနေရာတွေမှာ VNN တွေရောက်ရှိနေရင်အ мян ထွက်ခွာတင်ကြောင်းပြောပါရယ်။နမ်မြစ်မှာဒီလ6ရက်ကနင်းမြုပ်ခဲ့တဲ့လှေကရိုဟင်ဂျာ34ယောက်ရဲ့အလောင်းတွေပြန်လည်တွေ့ရှိတယ်လို့ဘင်္ဂလားဒေ့ရှ်ဒေသဆိုင်ရာတာဝန်ရှိသူတယောက်ကမနေ့ကပြောကြားလိုက်တယ်လို့ AFP ကဖော်ပြပါရယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာတွေလိုက်ပါလာတဲ့လှေနင်းမြုပ်ခဲ့တာဖြစ်ပြီးအစာပိုင်းမှာကလေးတွေအပါအဝင်အလောင်း10လောင်းတွေ့ရှိခဲ့ပါတယ်။လှိုင်းတွေရိုက်ပြီးကမ်းပေါ်အလောင်းတွေထက်ရောက်လာတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကစီးပွားရေးပြဿနာကြီးမားနေချိန်မှာငြိမ်းချမ်းရေးနိုဗယ်ဆုရှင်စီးပွားရေးပညာရှင်မိုဟာမက်ယူနုကအိမ်ဆောင်အစိုးရခေါင်းဆောင်အဖြစ်မနေ့ကကျန်းသက်စာကျင်းဆိုလိုက်ပါတယ်။အဲ့ဒီအိမ်ဆောင်အစိုးရဖွဲ့မှဝန်ကြီးချုပ်ရှိခ်ဟာစီနာယာရူကပြုတ်ကျစေတဲ့ဆန္ဒပြပွဲတွေကိုဦးဆောင်ရမှာအဓိကကြားတဲ့ကျောင်းသားခေါင်းဆောင်နာဟစ်အစ္စလမ်နဲ့အာဇမမိုးတို့ပါဝင်တယ်လို့လည်းရိုက်တာသတင်းကဖော်ပြပါဗျာ။သတင်းဆောင်မအစီအစဉ်မှာစစ်ကောင်စီဖမ်းဆီးအကျဉ်းချထားတဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားအလုံးကိုချင်းကျက်မရှိလွှတ်ဖို့ထိုင်းနိုင်ငံမဲဆောက်မြို့မှာကျင်းပတဲ့36နှစ်မြောက်ရှစ်လေးလုံးအရေးတော်ပုံအခမ်းအနားကနေတောင်းဆိုလိုက်ပါတယ်။မဲဆောက်မြို့မှာကျင်းပတဲ့ရှစ်လေးလုံးအခမ်းအနားနဲ့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းရဲ့ရှစ်လေးလုံးအရေးတော်ပုံကာလသမိုင်းမှတ်တမ်းပြခန်းအကြောင်းကိုရဲစီသူကတင်ပြပါမယ်ရှင
်။ထိုင်းနိုင်ငံမဲဆောက်မြို့ရောက်ဘာသာပေါင်းစုံအဖွဲ့6ဖွဲ့က36နှစ်မြောက်ရှစ်လေးလုံးအရေးတော်ပုံအခမ်းအနားကိုဦးဆောင်ကျင်းပပြီးနိုင်ငံတော်သမ္မတဦးဝင်းမြင့်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့နဲ့ဒေသံကြခံရသူတွေအပါအဝင်နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လွှတ်ဖို့တောင်းဆိုလိုက်ပါတယ်။ဘာသာတိုင်းလူမျိုးတိုင်းဟာလွတ်လပ်တရားမျှတတာကိုပဲလူကျင်တယ်လို့ရွေဦးတော်လိုင်းရဲ့ဘာသာပေါင်းစုံကွန်ရက်ကဆရာတော်ဦးဝါရမကမိန့်မယ်လေ
။ဒီမှာလွတ်လပ်ခြင်းတရားမျှတာလူဟာစင်ရဲ့ပြည်နဲ့ချမ်းသာရတယ်။ဒါဘာသာတိုင်းတူတယ်။ဒါလူမျိုးတိုင်းတူတယ်။နိုင်ငံရေးရဘာသာရေးရဒီတို့ပဲပြောစီလွတ်လပ်စာခြင်းတော့ဘာသာဝင်တိုင်းလူသားတိုင်းမှာအားလုံးတူညီပါလေ
။စစ်ကောင်စီကြဆုံးဖို့အတွက်တော်လိုင်းရဲ့မှာအားစိုက်ဖို့လိုတယ်လို့အစ္စလမ်ဘာသာရေးခေါင်းဆောင်တူဖြစ်တဲ့ဦးကျော်မင်းသူကပြောပါလ
ေ NUG ဟာလား CRP ရဲ့စာသီအဖြစ်ဦးဆောင်ပြီးစူးစမ်းနေတဲ့လူတွေကိုထပ်ပြီးတော့တိတိမိမိထပ်ပြီးတော့စူးစမ်းဖို့အတွက်ကျွန်တော်အနေနဲ့တိုက်တွန်းချင်ပါတယ်။ဘာကြောင့်လဲအချိန်ဆွဲနေမယ်ဆိုရင်လက်ရှိအချိန်ဒီမှာဟာလားစစ်အာဏာရှင်ဆိုရင်ဟာလားအယူမီးဝိုင်းပြည့်ပြတ်တယ်လို့ဖြစ်နေတဲ့အချိန်မှာ လက်ရှိအခြေအနေမှာအင်တိုင်းအားတိုင်းနဲ့ထပ်ပြီးတော့နည်းနည်းလေးစူးစမ်းလိုက်မယ်ဆိုရင်ဟာလားအပြည့်အသက်ကိုအောင်နိုင်မှုကိုရရှိမှာဖြစ်ပါတယ
်နိုင်ငံရေးကျင်းသားများကူညီဆောင်ရွက်ရေးအသင်း ABB ဦးဆောင်သူဥပိုလ်ကြီးကလည်းနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ဒေါက်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်မှစစ်မှန်တဲ့ Federal Democracy လမ်းကြောင်းရဲ့အစကိုရောက်မယ်လို့ပြောပါတယ
်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ဖို့လိုတယ်ဆိုနိုင်ငံရေးအကျဉ်းသားတွေအကုန်လုံးလွတ်မြောက်တဲ့အခါကျတော့ပေါ့မြန်မာနိုင်ငံကတကယ်စစ်မှန်တဲ့ Federal Democracy လမ်းကြောင်းရဲ့အဆောက်အအုံရောက်မယ်လို့ကျွန်တော်တို့ယုံကြည်တယ်။ဒါကြောင့်မလို့တောင်ဆန်းစုကြည်နောက်သမရာကြီးအိုးဝင်းမြင့်အပါအဝင်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ဖို့အတွက်အကုန်လုံးဝဲဝန်းကြိုးပမ်းကြပါစို့လို့ပြောချင်ပါတယ်။အဓိကအဲ့ဒီ message ကိုပေးချင်တာပါ
။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအသင်း ABB က36နှစ်မြောက်ရှစ်လေးလုံးအထိမ်းအမှတ်နေ့မှာပဲဩဇာမဲတို့ရဲ့ခွန်အားလို့အမိပေးထားတဲ့တမိုင်းမှတ်တမ်းပြကန်းကိုဖွင့်လှစ်ခဲ့ပါတယ်။အဲ့ဒီပြကန်းမှာရှစ်လေးလုံးအရေးတော်ပုံကာလသမိုင်းမှတ်တမ်းဓာတ်ပုံတွေနဲ့2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပြည်သူတွေဖမ်းဆီးနှိပ်စက်အကျဉ်းချခံရတဲ့ဓာတ်ပုံတွေကိုပြသခဲ့ပါတယ်မြန်မာပြည်တွင်းကနိုင်ငံအကျဉ်းသားတွေအရေးဒီဇိုင်းမှတ်မှတ်လုပ်နေတဲ့ ABB တီထောင်တာအခုဆိုရင်25နှစ်ရှိပါပြီဒီကာလအတွင်းစစ်တပ်အာဏာသိမ်းပြီးတဲ့နောက်နိုင်ငံအကျဉ်းသားအများဆုံးဖြစ်တယ်လို့လည်း ABB အတွင်းရေးမှူးဦးတိတ်နိုင်ကပြောပါတယ
်ဒီနေ့ဒီထေရဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရေးအကျဉ်းသားအများဆုံးရှိနေတဲ့ကာလလို့ပြောရမှာဖြစ်ပါတယ်ကျွန်တော်တို့62ခုနှစ်အာဏာစသိပြီးတဲ့အခြေအားစပြီးတော့ဒီ2021ခုနှစ်ထပ်ပြီးတော့အာဏာမသိရင်နှစ်ပေါင်း60ကာလမှာနိုင်ငံရေးအကျဉ်းသားတပေါင်းလောက်ရှိတယ်လို့ကျွန်တော်တို့ခန့်မှန်းရပါတယ်အခုကတော့လေးနှစ်ကျော်ကာလအတွင်းမှာနိုင်ငံရေးအကျဉ်းသားဒီ2900တောင်ကျော်ထိရှိခဲ့တာဖြစ်ပါတယ်
မြန်မာပြည်ကထောင်ရီထဲမှာရှိတဲ့နိုင်ငံအကျဉ်းသားတွေအခြေအနေကိုဒီပြကန်းမှာပြသထားတဲ့မှတ်တမ်းတွေကနေသိနိုင်ပြီးအာဏာရှင်စနစ်အဆုံးသတ်အောင်နိုင်ငံတကာကဖိအားပေးစီခြင်းတယ်လို့လဲဆိုပါတယ်။ရှင်းလင်းလုံးရေးတော်ပုံတွေကိုမြန်မာပြည်တွင်းမှာလည်းစစ်ကောင်စီတပ်ဖွဲ့ဝင်တွေလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ကြားကပျောက်ကြားတပိတ်ဆင်နွှဲတာရှင်းလင်းလုံးစာတမ်းတွေချိတ်ဆွဲတာတွေအပြင်အာဏာရှင်စနစ်စန့်ကျင်ဆန္ဒပြတာစတာတွေလှုပ်ရှားခဲ့ကြပါခင်ဗျာ။
အခုတော့ RFA ပေးစာပြန်စာအစီအစဉ်မှာ CDM အထက်တန်းပြတအူးရဲ့ရင်ဖွင့်စာဇကိုင်းနဲ့မကွေးတိုင်းမွန်ပြည်နယ်ကဒေသခံတွေရဲ့ပေးစာတွေကိုမက်ချလိုက်မျိုးကကောက်နှုတ်တင်ပြထားပါတယ်ရှင
်မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါတယ်ရှင်ဒီတစ်ပတ်အစီအစဉ်မှာသခိုင်းတိုင်းကပေးစာကိုအရင်ဆုံးတင်ပြကြပါမယ်။ကျွန်တော်ကတော့ရင်းမပင်မြို့နယ်တဲက CDM အထက်တန်းပြဆရာတယောက်ပါ RFA ရေ။ဒဏ်ရာတွေမကျက်နိုင်တဲ့နိုင်ငံမှာနေရတာဆိုတော့စိတ်သောကတွေအတော်များပါတယ်။ပညာရေးဝန်ထမ်း CDM တွေဆိုရင်ဘဝပြတ်နေကြရတာပါ။နောက်ပြီးတော့ကျွန်တော်တို့ CDM တွေကို NUG ကနေထောက်ပံ့ခြင်းမပေးတော့တာတာဝန်ယူထားတဲ့ဗုဒ္ဓအဖွဲ့တွေအသိဆုံးဖြစ်မှာပါ။ကျွန်တော်တို့အခုချိန်အထိထောက်ပံ့ခြင်းဆိုပြီးတော့ငွေကျပ်5,000တစ်ခါပဲရပူပါတယ်။ဒါတော့အားလုံးရကြတာမဟုတ်ပါဘူး CDM ဖြစ်နေတာကြောင့်တခြားတနေရာကိုသွားပြီးတော့အလုပ်လုပ်ဖို့ကလည်းမလွယ်ပါဘူးအချိန်ကြာလာတာနဲ့အမျှပြည်သူတွေရဲ့ဘဝရက်တည်ဖို့ပိုပြီးခက်ခဲလာတာကြောင့်ဆရာနာရှင်တော်လန်ရေးအမြန်ဆုံးအောင်မြင်အောင်လုပ်ပေးကြပါလို့တောင်းဆိုချင်ပါတယ်ဆိုပြီးပေးပို့လာတာပါရှင်အခုဆက်ပြီးတော့ Candy ကပေးစာကိုတင်ပြချင်ပါတယ်ကျွန်တော်ကတော့သခိုင်းတိုင်းအထက်ပိုင်း Candy မြို့နယ် Nancy Bon ကြောက်စိမ့်မော်ကပါကျွန်တော်တို့ဒေသကကြောက်စိမ့်လုပ်ခွက်တွေမှာကုမ္ပဏီကလုပ်ငန်းလဲမလုပ်တော့ဘဲနဲ့ပြည်သူတွေကြောက်ရှာလို့မရဘူးဖြစ်နေပါဗျ။စွန့်ပစ်မြေစာတွေကိုလည်းသူတို့ခြံဝင်းထဲမှာပဲတူလောင်ထားပြီးတော့ရှာခွင့်မပေးပါဘူး။တိုင်းရင်းသားလက်နက်ကိုင်တွေဘက်ကလည်းအခွန်တွေကိုတောင်းထားပြီးတော့ကျွန်တော်တို့အတွက်လုပ်ငန်းအဆင်ပြေအောင်မလုပ်ပေးကြပါဘူး။အခုလက်ရှိအပြင်မှာပြည်သူတွေရှာစားရမယ့်နေရာမရှိသလောက်ဖြစ်နေတာမို့အရန်ကိုခက်ခဲနေကြပါတယ်ဆိုပြီးပေးပို့လာတာပါရှင်။အခုတခါတင်ပြချင်တာကတော့မကွေးတိုင်းကပေးစာပါမကွေးတိုင်းမကြီးကံအုပ်စုငကူးရွာမှာကြေးရွာအုပ်ချုပ်ရေးမှူးနဲ့ယာယီမှုကဒီစစ်တပ်ရဲတွေနဲ့ပေါင်းပြီးတော့စစ်သားတစ်တွေကိုထောက်ပံ့ဖို့ဆိုပြီးတအိမ်ကိုငွေကျပ်1,000ကောက်ပါတယ် RFA ရေကျွန်တော်တို့ရွာမှာအင်ဂျီ900ရှိတော့သိန်း80ရပါတယ်အဲ့လိုကောက်တာ2,000ရှိပါပြီစစ်သားတစ်တွေကိုမေးကြည့်တော့2,000ပေါင်းမှ4,000ပဲရတယ်လို့ပြောပါတယ်အထွေအမှုနဲ့ယာယီမှုကမေမေရရအလုံးမလုံးကြပဲပြည်သူတွေစီကနေနီးမျိုးစုံနဲ့ကောက်ခံပြီးတော့တောက်စားပျော်ပါနေကြတာပါတဲ့နောက်ပြီးတော့ရက်ရွာထဲမှာလင်မယားချင်းစကားများရန်ဖြစ်ရင်တောင်စစ်တပ်နဲ့ချင်းချောက်ရဲနဲ့ချင်းချောက်ပြီးတော့ငွေတောင်းတာတွေလည်းရှိနေပါတယ်ဒီအကြောင်းတင်ပြပေးပါဆိုပြီးပေးပို့လာတာပါရှင် အခုဆက်ပြီးတော့မွန်ပြည်နယ်ကဒေသခံတဦးရဲ့ပေးစာကိုတင်ပြပါောင်းမယ်။မွန်ပြည်နယ်ချောင်းစုံမြို့နယ်ကလွီကျေးရွာမှာမီလီယေးကော်မတီအဖွဲ့ဥက္ကဋ္ဌကမီတာတစ်လုံးကို7,300နှုန်းနဲ့မတရားသဖြင့်ရောင်းနေလိုပါတဲ့။ပြည်စည်းဝန်ကြီးဌာန EPC ကချပေးတဲ့ဈေးကမီတာတစ်လုံးအတွက်အပီအစီငွေကျပ် 38,200 ပဲကြာတာပါ။ဒါကိုမတရားသဖြင့်လှုံ့ဆော်နေတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့ချောင်းစုံမြို့နယ်အုပ်ချုပ်ရေးမှုအဖွဲ့နဲ့ EPC ကတာဝန်ရှိသူတွေအနေနဲ့ကလွီကျေးရွာကဒေသခံတွေနဲ့တွေ့ဆုံပြီးတော့ဖြေရှင်းပေးဖို့ရွာသူရွာသားတွေကိုစားတောင်းဆိုပါတယ်ဆိုပြီးပေးပို့လာတာပါရှင်။ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်။နောက်တစ်ပတ်မှလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။
ဆက်လက်ပြီးရှမ်းတိုင်းသားဘာသာအစီအစဉ်ကိုထုတ်လင်းပါမယ်။မြန်မာဘာသာစာရင်းထိုးနဲ့နားဆင်ကြည့်ရှုရမှာပါရှင
်။မန်ဆုံခါပင်နောက်ကွန်မန်တိုင်တန်းဆင်တိုချာဆောင်ပွင့်ယူလီကတ်ယန်ယူခါနော။မနေ့ဝန်ที่9เดือน August ปีคริสต์2564လက်နေပြီးတိုင်းဆောင်ပတ်ပိုင်18နီးလွန်9မှ5ခါမန်ဆုခဟုံးပွိုင်ဆင်အရဖီတဲခမိုင်ပွိုင်ဆင်ဖိုင်တယူအော။ตอนน่ะวงในใจเมืองเป็นพวกปุนพรสีใจหยิพงตั้งเขานั่งยี่หอมเดียวโฮมกันให้งานเขาเงาในปันกว่าค่ะ
อวงแนมมีปังตึกก่อเฮือมินซึกมันปล่อยหมักใส่คือใหญ่ปล่อยใส่กลางเวียงกดขายปล่อยใส่เน้นนาลินปืนดีปาดีมาสูงจึงได้กุ้งกำตั้งปอดสันไหลสนิ้นจีเวียงไหลเหลี่ยมปังลงเจอในเมื่อวันที่7ปนมาในตั้งเมืองได้ปอดห่องเวียงกดขายอันซึกตั้งยึดไว้นั้นซึกมันปล่อยหมักลงเสิร์ตกเสิร์กว้องตะปิวหาตั้งเมืองได้ปอดจานซำเฮือมินเมียงมีสีล้ำมีนเลียบในปืนดีปาดีเมืองสูงจึงได้ตับซึกจึงได้กุ้มกับไว้นันสีปล่อยหมากเสือกล้องจำเมืองหิมตะปังเศร้า SSPP SSA อันมีหิมวานาจึนเอิงวานาเดชอันมีลองเตอร์มาสังเสตาก้นเมืองตกใจกูปังตึงเมืองได้ปอดห่องเพลามถึงมาตั้งเมืองได้ปอดจาน
เมื่อวันที่6นั้นก็เก้าเงาส่วนในก้นจึงได้ออกลีกปืนเผาว่าในข้าร่างเหลือในกล้วยซึกมันปล่อยหมากเสวิ้งแสนวีเฮ็ดให้ก้นเมืองลู่ตาย13ก็มาเจ็บ30ไปเหลือนั้นเมื่อวันที่5ปนมาซึกมันปล่อยหมากเสกัดลงวิ่งกดขายเฮ็ดให้ก้นตาย6ก็มาเจ็บ10ไปหันขายกัด10ปากห้องไปแล้วเผาไฟก็ไหม้ลู่ซุ่มป้อมไล่สังขึ้นว่าไหนเตียนเฮอมินซึกมันมาปล่อยหมากใส่นั้นเป็นวิหารเกี้ยงเจ้าเมืองพงวัดหนองกอหลงตีวันหนองกอหลงซ้ำซึกเขกเก่ากลางลมยืดตับซึกมันแลก้นเมืองปลายเพชรซึกมาสอนไว้ตีวัดเลยมาหมอกวงย้อนปังตึกเสียย่ำเหลียวไรไข่กวาดแห่งต่างเตี้ยววันไหน
ตั้งเมืองได้ปอดจันสิดอนตุนที่เจวิ้งสีเสียงนั้นซึกมันดังตับซึกปวดปล่อยเสื้อจัดโป๊พีแอนยาโรลอตึกกันกำทนสองมีหลองลู่หมาตายดังสองฝ่ายย้อนปังตึกอันเปลี่ยนขึ้นมากำในเสฝ่ายไรตายก็หืออําในหูแต่ตัวเสตาตับซึกปวดปล่อยเสื้อจัดโป๊พีแอนยาโรปืดลาตีห้องสื่อข่าวว่าฝ่ายซึกมันตายอํายอมซิบก็มาเจ็บตั้งน้ำเมื่อวันที่6ปนมาในซึกโปพีเอ็นเอลโอตั้งซึกมันยื้อกันหิมวันลอยถ้อยเจวิ้งสีแสงผู้คานปากฝ่ายซึกพีเอ็นเอลโอคุณเร่งยันลาดว่ายึดไหลตัวตายซึกมันตั้งหมักมือจื้นยามตั้งนำวันไหน
อันสองฝ่ายยื้อกันตีวันลอยถ้อยนั้นตับปีตุสิตโปพีเอ็นโออยู่ฝ่ายซึกมันสียื้อตับซึกปลดปล่อยเจอจัดโปพีเอ็นเอลโอพีเอ็นเอลีฝ่ายซึกมันก็ปล่อยหมักลงเสือมวันเฮทายก้นวันมีเร่ไหลลู่ตายกว่า2ก่อโฮเลือนจุนปนมาในอัมมีปังตึกซึกซือสังสีซึกมันอยู่เนื้อตับปล่อยหมักลงกว่าสิวหาดังยือปาตะปังเศร้าซึกปะโอเลปังตึกอันกึดกว่าข้าวดังสองเลือนไปนันเตะขึ้นก้นเมืองใหม่เจอกุไรปายานเฮือนเย็ดอยู่เทียง
ข้าหมายปล่อยเสียงฝ่ายใต้ตอนหนังวงในสุดเยาตีในอ่อใจหยีพงตังขาวนางหยีหอมหอมจมปีนองก้นเมืองใต้ส่งซื้อหับถอมเสียงใต้อาราฟิวันซุกวงนาเทียงอยู่ให้อยู่ลีกัดเย็นห้ามเขียนหายังเสกัมเหมยสงค่ะ
RFA ရဲ့စီစဉ်တွေကိုဒီမှာပဲရန်နာပြစီမြန်မာပြည်သူပြည်သားများဘေးအန္တရာယ်ကင်းဝေးကြပါစေရှင်
Radio Free Asia.